ကမ္ဘာပေါ်မှာလူအခွင့်အရေးအခြေအနေဆိုးနေတဲ့နိုင်ငံတွေတောင်မှလူအခွင့်အရေးနဲ့ပတ်သက်လာရင်မြန်မာအစိုးရဘက်ထောက်ခံမှုမရှိဘူးဆိုတာကိုမကြသေးခင်ကချမှတ်ခဲ့တဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကပြသနေတယ်လို့လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကကျင်းပခဲ့တဲ့29ချိန်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီအစည်းအဝေးအတွင်းမြန်မာလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစ်ခုချမှတ်ခဲ့တဲ့အပေါ် HRW ကအခုလိုတုတ်ပြန်ပြောဆိုတာပါမိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါမယ
်ဇူလ15ရက်နေ့ကနေဇူလိုင်လ3ရက်နေ့အထိဂျနီဗာမြို့မှာကျင်းပခဲ့တဲ့29ချိန်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေရဲ့လူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေနဲ့ပတ်သက်တဲ့မြန်မာအရေးဆုံးဖြတ်ချက်ကိုမဲခွဲဆုံးဖြတ်ခြင်းမရှိဘဲပြည်ခဲ့တဲ့တောက်ကြနေ့ကအတည်ပြုခဲ့ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းအဆိုကို OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားပါကစ္စတန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးကဦးဆောင်တင်သွင်းခဲ့တာပါ။အခုလိုလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ပါကစ္စတန်လိုနိုင်ငံမျိုးကတော့မြန်မာနိုင်ငံတွင်းလူမျိုးရေးခွဲခြားမှုအခြေအနေဆိုးရွားနေတာကိုထောက်ပြပြောဆိုလာတဲ့အတွက်မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးအပေါ်နိုင်ငံတကာထောက်ခံမှုတွေဘလောက်အထိကျဆင်းလာတယ်လဲဆိုတာကိုတွေ့မြင်နိုင်တယ်လို့နယူးယောက်အခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် Well it's a really important resolution because Burma likes to say or the government likes to say thatIt's only the west that
တကယ်ကိုအရေးကြီးတဲ့ဆုံးဖြတ်ချက်ပါ။ဘာကြောင့်လဲဆိုတော့အနောက်နိုင်ငံတွေကပဲလူခွင့်ချိုးဖောက်မှုတွေကိုပြစ်တင်ပြောဆိုနေတာသာဖြစ်ပြီးတခြားနိုင်ငံတွေကစိတ်ဝင်စားဘူးလို့မြန်မာအစိုးရအမြဲတမ်းပြောနေတာပါ။အခုမြန်မာအရေးဆုံးဖြတ်ချက်ကိုပါကစ္စတန်နိုင်ငံကဥဆောင်တင်သွင်းခဲ့တာဖြစ်ပြီးဖွံ့ဖြိုးတဲ့နိုင်ငံအတော်များများကထောက်ခံခဲ့ပါတယ်။ဒါဟာလူခွင့်ရေးအခြေအနေတွေစိုးဝါးနေတဲ့ပါကစ္စတန်လိုနိုင်ငံမျိုးစီကတော့ထောက်ခံမှုတွေမရနိုင်ဘူးဆိုတာမြန်မာအစိုးရကိုသတိပေးလိုက်တာပါပဲ။
ဇူလိုင်လ2ရက်နေ့ကလူခွေရေးကောင်စီအစည်းအဝေးမှာမြမရေးဆုံးဖြတ်ချက်မူကြမ်းအစိုးတင်သွင်းခဲ့တဲ့ပါကစ္စတန်တပ်အမတ်ကြီးကလည်းမြမနိုင်ငံမှာမွတ်စလင်တွေဟာအသက်ရှင်နေထိုင်လုပ်ကိုင်ခွင့်လက်ထက်ထိမ်းရှားခွင့်မဲပေးပိုင်ခွင့်နဲ့နိုင်ငံသားဖြစ်ခွင့်စတာတွေချိုးဖောက်ခံရတာဟာခွဲခြားဆက်ဆံတဲ့ဥပဒေပြဋ္ဌာန်းချက်တွေကြောင့်ဖြစ်တယ်လို့အခုလိုပြောသွားပါတယ်
The objective of the draft text is to highlight the human rights violations.
ဒီဆုံးဖြတ်ချက်မူကြမ်းအစိုးရအဓိကရည်ရွယ်ချက်ကတော့ရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားမြန်မာပြည်တဝမ်းမှာရှိနေတဲ့လူနည်းစုတွေရဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေကိုအထူးထောက်ပြဖို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာခွဲခြားဆက်ဆံမှုတွေမရှိဘဲလူခွင့်ရေးကိုမြင့်တင်ဖို့နဲ့ကာကွယ်ဖို့လိုအပ်တဲ့စိတ်ဆက်ရက်တွေကိုတင်ရှားအောင်ဆောင်ရွက်ပေးဖို့မြန်မာအစိုးရကိုတောင်းဆိုပါတယ်
။ဒါ့အပြင်ဒီမူကြမ်းရေးဆွဲစဉ်ကာလတစ်လျှောက်လုံး OIC အနေနဲ့ဂျနီဗာမှာရှိတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုဆက်သွယ်ခဲ့တယ်လို့လည်းဆိုပါရယ်။အခုလိုလူခွင့်ရေးကောင်စီက OIC ကတင်သွင်းတဲ့မြန်မာအရေးဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုလိုက်တဲ့အပေါ်မှာမြန်မာအစိုးရဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါရယ်။ဇူလိုင်လ3ရက်နေ့အစည်းအဝေးအတွင်းဂျနီဗာခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဦးမောင်ဝေကလည်းဒီမူကြမ်းဆိုဟာအစကတည်းကတင်ကိုမတင်တဲ့အဆိုဖြစ်ပြီးမဟုတ်မမှန်ဆွဆွဲချက်တွေပါဝင်နေတယ်လို့ပြင်းပြင်းထန်ထန်တုံ့ပြန်သွားပါတယ
် Its adoption will do nothing good it will only be counterproductive the notion that human rights
ဒီဆုံးချက်ကိုတည်ပြလိုက်တာကဘာကောင်းကျိုးမှဖြစ်စီမှာမဟုတ်ပါဘူးစံချင်းပဲတက်ရောက်မှုပဲဖြစ်ပါလိမ့်မယ်မြန်မာနိုင်ငံမှာမွတ်စလင်တွေရဲ့လူအခွင့်အရေးချိုးဖောက်ခံရတယ်ဆိုတဲ့အယူအဆဟာအတော်လေးကိုလွဲနေပါတယ်မှားယွင်းနေတဲ့အမြင်ပဲဖြစ်ပြီးတော့အဖြစ်အပျက်အမှန်တွေမဟုတ်ပါဘူး
29ချိန်မြောက်လူခွေရေးကောင်စီအစည်းအဝေးရဲ့မြန်မာအရေးဆုံးဖြတ်ချက်မှာတော့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေအပေါ်လူခွေရေးချိုးဖောက်မှုတွေကိုလာမဲ့လူခွေရေးကောင်စီအစည်းအဝေးတွေမှာလူခွေရေးဆိုင်ရာမဟာမင်းကြီးအနေနဲ့တင်ပြပေးဖို့လဲပန်ကြားထားပါတယ်ရှင်